မြန်မာနိုင်ငံတွင်ရန်ကုန်မန္တလေးမြို့အပါဝင်မြို့တချို့ကအာဏာသိမ်းမှုစတင်ရေးလျှက်တည့်တဲ့ဆန္ဒပြမှုတွေမှာယူကရိန်းကိုရုရှားတိုက်တော်မှုအပေါ်ကန့်ကွက်ရှုတ်ချတဲ့စာသားတွေကိုပါကန့်ဆောင်ဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမဆုမွန်ကပြောပြပေးမှာပါခင်ဗျာ
။ရန်ကုန်မှာဒီကနေ့ဖေဖော်ဝါရီလ28ရက်နေ့မနက်ပိုင်းကအဖိနှိတ်ခံပဲရှိတဲ့ဘာသာလူမျိုးမကွဲပြားဘူးဆိုတဲ့ခေါင်းစည်းစာတမ်းတွေကန့်ဆောင်ပြီးရန်ကုန်လူထုတပိတ်အဖွဲ့ကဦးဆောင်ပြီးတော့ဒီရည်ရည်ဆန္ဒပြခဲ့ကြပါတယ်စစ်အနာသိမှုစန့်ကျင်မှုတွေကိုစစ်တပ်ကနေအကြမ်းဖက်ပစ်ခတ်ထိုးခွဲတာကြောင့်ရန်ကုန်မှာပထမဦးဆုံးကြာဆုံးခဲ့မှုနှစ်ပတ်လည်အဖြစ်နဲ့ဆန္ဒပြနေကြတာပါစစ်ကောင်စီရဲ့ပစ်ခတ်ထိုးခွဲမှုကြောင့်ရန်ကုန်မှာကြာဆုံးခဲ့ကြရတဲ့ကိုညီညီအောင်ထက်နိုင်မောင်စင်လင်းထက်ကိုဟိန်းထွတ်အောင်ဆီယာမဒေါ်တင်နွဲ့ယူတို့ကြာဆုံးတဲ့တစ်နှစ်ပြည့်လည်းဖြစ်ပါတယ်ဖေဖော်ဝါရီလ28ရက်နေ့မနေ့ကလည်းကြောက်ခစ်ကိုမှောက်ပြဆိုတဲ့ခေါင်းစဉ်နဲ့စီအောင်ချိုရဲ့ဒေတာအဖြစ်သတ်မှတ်ထားတဲ့တောင်တကုံမြို့နယ်မှာတော်လန်သွေးမကုံတောင်တကုံတပိတ်အင်အားစုကဥဆောင်ပြီးစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီဆန္ဒပြပွဲမှာယူကရိန်းပြည်သူတွေနဲ့အတူရပ်တည်ကြဖို့လဲဖော်ပြခဲ့ကြတယ်လို့ဆန္ဒပြပွဲဥဆောင်သူတဦးက VOA ကိုအခုလိုပြောပြပါတယ်
။ဒီမိုကရေစီကိုပြေပြေပြီးတော့လက်နက်ကဒီလူစုပေါ်ရောအာနာရှင်လူစုကကျွန်တော်တို့ဒီဒီမိုကရေစီကိုလက်နက်နဲ့ကျွန်တော်ကချင်းချောက်တာမျိုးတွေမတရားလမ်းနဲ့ဟိုအနိုင်ရှင်းနဲ့လုပ်ရမျိုးကျွန်တော်ကကန့်ကွက်တယ်ပေါ့နော်အဲပြီးတော့ကျွန်တော်ရေခိုင်နဲ့ဟိုဆရာနေရတော့ကျွန်တော်ဒီမြမအရေးမှာဝင်ရှုပ်ခဲ့ပြီးမဲ့လေဒီမိုကရေစီသဘောတရားရရှိမှာဆိုကျွန်တော်ရေခိုင်နဲ့ရေခိုင်ဘက်ကကျွန်တော်ရက်တည်နေပေါ့လေအဲ့ဒီကြောင့်ကျွန်တော်ရေခိုင်နဲ့တူဟိုကျွန်တော်ဟိုတတိယအတိုင်းရှိတယ်ကျွန်တော်ဆုတ်ဖို့ပြတာပေါ့နော်
မန္တလေးမြို့မှာလည်းစစ်ကောင်စီရဲ့စစ်ဆေးတင်းကျပ်မှုတွေကြားကြပဲဒီကနေ့နေ့တယ်ပိုင်းကအမျိုးသမီးတွေဦးဆောင်တဲ့စစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတွင်းကစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြကြသလိုလက်ရှိမှာဖြစ်နေတဲ့ယူကရိန်းနဲ့ရုရှားစစ်ပွဲမှာလည်းယူကရိန်းပြည်သူတွေဘက်ကရက်တီချောင်းကိုထဲ့သွင်းဆန္ဒပြခဲ့ကြတယ်လို့မန္တလေးတပိတ်တက်ကြွလှုပ်ရှားသူမတ်ချန်းကပြောပြပါတယ်
။စစ်ဆောင်ကတော့ဒီကျွန်တော်တို့ဒီညီမညီမရဲ့မျိုးပေါ့နော်ဒီယူကရိန်းမှာလည်းစစ်ပွဲဖြစ်ပြီးတော့စစ်ဆောင်ရတဲ့လူတွေကျတော့အဓိကတော့စိတ်ကြည်လူတွေနဲ့ဒီစစ်ဆောင်မှုတွေနဲ့ဒီအနောက်တားရရဲ့တည်ပါလေဆိုတော့အဓိပ္ပာယ်လို့တော့ဟုတ
်မန္တလေးမြို့မှာစစ်ကောင်စီတပ်တွေရဲ့လုံခြုံရေးအင်အားတွေကတိုးမြင့်ထားစေဖြစ်ပြီးတော့ဖမ်းဆီးမှုတွေနဲ့စစ်ဆေးမှုတွေကလည်းဆက်ရှိနေတယ်လို့မတ်ချန်းကပြောပြပါတယ
်အခုရှိရတော့မန္တလေးမြို့ကပတ်စုတိုက်ပြီးတော့ဖြစ်နေတဲ့အခြေအနေပါတော့အဲ့ရောက်သွားရောမရှိပါဘူးဆိုပြီးတော့ကျူလာတဲ့အခြေအနေပါလေကိုကျွန်တော်ဆိုလည်းစာဝါဟိုကိုပြောင်းလို့လေစာဝါကိုကိုပြောင်းနေတဲ့ပုံနဲ့ပတ်သက်ပြီးတော့စာဝါအဲစာသွားရဲ့လူတွေပေါ့နော်ဒီနဲ့ပတ်သက်ပြီးတော့အဲဒီလိုထက်ပြီးတော့သူတို့ဘိုင်းနေလဲကျွန်တော်တို့လည်းသိရအောင်ပေါ့နော်ကျွန်တော်တို့လည်းဒီဒီနည်းပြပြီးတော့လောရတယ်ဘယ်သူတွေလိုက်တယ်ကျွန်တော်အဆက်ဆက်ပြီးလူတွေလိုက်နေမှကျွန်တော်တို့လည်းမသိရအောင်ပေါ့အဲ့ဒါရရနေပြီးတော့မှဒါနည်းနည်းလေးထုတ်ပြီးတော့ဆက်ရထုတ်ခရရတယ်ဟုတ်
2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ကပြစ်ခတ်ဖြုတ်ခွဲမှုကြောင့်ပြည်သူ၄ဦးကြာဆုံးခဲ့ရပြီးအများအများဒဏ်ရာရခဲ့တဲ့စစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတစ်နှစ်ပြည့်အဖြစ်နဲ့တနင်္လာရီတိုင်းလောင်းလုံမြို့နယ်မှာဒီကနေ့မနက်ပိုင်းမှာလည်းခြိတက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့စစ်အာဏာသိမ်းမှုဆန္ဒပြပွဲမှာမြမရဲ့စစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြတာအပြင်ယူကရိန်းပြည်သူတွေနဲ့တပါးတည်းရှိကြောင်းပြသတဲ့အနေနဲ့We stand with Ukraine ဆိုတဲ့စာတမ်းတွေကိုပါကိုင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါမြန်မာနဲ့ Ukraine ပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့ရပိုင်ခွင့်တွေကိုအပြည့်အဝလေးစားလိုက်နာဖို့နဲ့မြန်မာနဲ့ Ukraine ပြည်သူတွေနဲ့အတူတကားတဲ့ရည်တည်ချက်ကိုလည်းမြန်မာနိုင်ငံဆိုင်ရာပြင်သစ်တရုံကဒီကနေ့ထုတ်ပြန်ခဲ့ပါတယ်ဖေဖော်ဝါရီလ26ရက်နေ့ကလည်းကချင်ပြည်နယ်ကစစ်ဘေးရှောင်လူငယ်တွေစုပေါင်းပြီး Ukraine ကိုကျူးကျော်တိုက်ခိုက်တဲ့ရုရှားကိုရှုံ့ချပြီးယူကရိန်းပြည်သူတွေနဲ့အတူရပ်တည်ကြောင်းဖော်ထုတ်ပြသတဲ့လှုပ်ရှားမှုတစ်ခုလုပ်ခဲ့ကြပါတယ်။ဒီမိုကရေစီရဲ့လှုပ်ရှားသူတွေဘက်ကအခုလိုယူကရိန်းကိုရုရှားကျူးကျော်မှုကန့်ကွက်ကြောင်းထုတ်ဖော်ဆန္ဒပြချိန်ပါတယ်။အာဏာသိမ်းစစ်ကောင်စီကတော့ရုရှားအချုပ်အခြာအာဏာတည်ရမှုနဲ့ကမ္ဘာငြိမ်းချမ်းရေးထိန်းချုပ်ဖို့လုပ်ရအဖြစ်နဲ့ရုရှားရဲ့လုပ်ရအပေါ်ထောက်ခံပြောဆိုထားပါတယ်ရှင်။